internet line ဖြတ်တောက်ခံထားရတဲ့ချင်းပြည်နယ်ပလဝါမြို့နယ်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်၃ခုလောက်မှာအစိုးရတပ်နဲ့ AA ရခိုင်လက်နက်ကိုင်ဖွဲ့တို့ရပ်ပေါင်း20ကြာတိုက်ပွဲအပြင်းထန်ဖြစ်နေတယ်လို့ AA အဖွဲ့ဘက်ကပြောပါတယ်။ရခိုင်နဲ့ချင်းပြည်နယ်တဲကမတည်ငြိမ်သေးတဲ့ဒေသတွေရဲ့အခြေအနေတွေအကြောင်းဒီ VOA သတင်းတောက်ကိုတက်နိုင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
ချင်းပြည်နယ်ပလောဝမြို့နယ်ကမီချောင်တရာအနီးမှာရခိုင်လက်နက်ကိုင်အဖွဲ့နဲ့စိုးရတပ်တို့ဟာရဲပေါင်း20ကြာတိုက်ပွဲပြင်းထန်ဖြစ်ပေါ်နေတယ်လို့ရခိုင်လက်နက်ကိုင်အဖွဲ့ပြောခွင့်ရခိုင်ဒုခကပြောပါတယ
်။ဒီကဖေဖော်ဝါရီ25ရက်နေ့မှာဒီပလောဝမြို့နယ်ဒီမီချောင်တရာထိပ်ကဒီအရင်ရဲတွေကဒီတိုက်ပွဲတွေပြင်းထန်နေတဲ့ဒီမြန်မာစစ်တပ်ရဲ့ဒီလက်နက်ကြီးစခန်းပေါ့နော်ဒီပြူဟာကုန်းအဲ့ဒီမှာဒီ20ရဲမြောက်အဖြစ်တိုက်ပွဲတွေကတော့ဆက်ပြီးတော့ရှိနေတယ်အော်အထူးသဖြင့်တော့ဒီအဲ့ဒီစခန်းကိုစစ်ကူပေးဖို့အတွက်ဒီလက်နက်ခရမီကြောင့်ရိုက်ခါပြီးဟိုစစ်ကူတွေပို့ဖို့အတွက်စ조사နေတဲ့ဒီမြန်မာစစ်တပ်ရဲ့စစ်ကြောင်းတွေနဲ့ဟိုကျွန်တော်တို့ရခိုင်တပ်တို့ရဲ့ဒီဖြတ်တောက်ရေးစစ်ကြောင်းတွေအဲ့ဒီဒေသတဝိုက်မှာတိုက်ပွဲတွေဟိုနေဒီဆက်တိုက်တာအပြင်းထန်ဖြစ်နေတာလို့ရှိတယ်
ရခိုင်မြောက်ပိုင်းကအဲ့မြေပုံနဲ့မင်းပြမြို့နယ်တွေဟာအင်တာနက်လိုင်းဖြတ်တောက်တာခံနေရတာဖြစ်ပြီးမနေ့ကလည်းတိုက်ပွဲပြင်းထန်ဖြစ်ပေါ်ခဲ့တယ်လို့နှစ်ဖက်အကြမ်းဆုံးရှိတယ်လို့လည်းပြောပါတယ်
ဟုတ်နောက်တစ်ခုကတော့ဒီမြေပုံမြို့နယ်မြေပုံရဲ့နောက်ဒီမင်းပြအန်းအဲ့ဒီဘက်ကမှလည်းတိုက်ပွဲတွေတော့မနေ့ကဆက်ပြီးတော့ရှိနေကြဒီမြေပုံမြို့နယ်စငင်းရွာရဲ့အချင်းမြောက်ဘက်ဒီ၄ကီလိုခွေးလောက်အကွာမှာပေါ့နော်အဲ့ဒီမှာရှိတဲ့ဒီတောင်တန်းမှာဒီမနေ့၈နာရီမှာတစ်ချိန်ပေါ့နောက်ပြီးလို့ရှိရင်နောက်တနေရာမှာပဲဒီ၈နာရီ၈မိနစ်မှာဟိုနောက်တနေရာမှာတစ်ချိန်ပေါ့နော်အဲ့ဒီမှာတိုက်ပွဲတွေဟို၂ချိန်ဒီ၈ဆင်းနောက်ဆင်းဖြစ်တာပေါ့ဆိုရန်သူဘက်ကထိခိုက်ကြဆုံးမှုကတော့များတယ်ဗျဒါပေမဲ့အသေးစိတ်တော့ဟိုလုံးလုံးစီတော့မတည်ရဘူ
းမင်းပြမြို့နယ်ကရန်ကုန်စစ်တပ်ကလန်အနီးမှာလည်းတိုက်ပွဲဖြစ်ပေါ်နေတာ၃ရက်လောက်ရှိပြီလက်နက်ကြီးတွေနဲ့ပစ်ခတ်နေကြတယ်လို့မင်းပြဒေသခံတို့ကပြောပါတယ
်အဲ့တော့ဒီကျွန်တော်တို့ရန်ကုန်စစ်တပ်ကလန်ရဲ့ဘဲတပ်တစ်ချက်မှာရှိတဲ့ဟိုမတန်းရှောင်းရဲ့စစ်ဖက်မှာရှိတဲ့ဟိုမြင့်မုံတော်ဖရားလို့ရှိတဲ့ဆိုအဲ့ဒီဖရားရဲ့ဘဲနားမှာစစ်တပ်တော့ဟို၃ရက်လောက်တော့ရှိပြီဗျလန်နတီပြတာတော့ရှိပါတယ်လေရင်လေးလာလို့နေ့တိုင်းလိုလာပြီးလေရင်လေးဘုံကြည့်တာတွေလည်းရှိတယ်ဟောရှိပါတယ်ရှိပါတယ်ကျွန်တော်တို့ဒီကအကျိုးရွာတို့ဆိုလို့ရှိရင်တော့ဒီမှာအန်သာရွာကေဆစ်ခန်းဒီနရင်ကေဆစ်ခန်းရွာတွေမနေလို့ရှိပါတယ
်ကျောက်တော်မျိုးနဲ့တိမ်မကြီးရွာနေမှာလဲတိုက်ပွဲဖြစ်ပေါ်နေတာတွေရှိတယ်လို့ကြီးရွာအတွင်းကိုတပ်မတော်သားတွေဝင်ရောက်ပြီးကြက်တွေနဲ့စားစရာတွေကိုယူဆောင်နေတာတွေရှိတယ်လို့တိမ်မဒေသခံတူကပြောပါတယ
်ဒီလိုတော့ရိုင်းမင်းချင်းတော့ရှိပါဘူးသူတို့ကဲမကိုဝင်တော့ဒီလိုဟိုဆိုင်ကဟိုဈေးတွေကိုဈေးပြုတ်လို့ဆွေးယူတယ်ဒီကြားတွေဘာတွေရိုက်တယ်စောင်းတယ်ဒူအီရှာမရှိရယ်အိုင်ရှာမရှိဘူးဆိုရင်တော့ဒီကက်ပစာတွေကိုဖာပြီးတော့ဓာတ်တော့ယူပါရှိမနေ့ကလည်းမနေ့ကလည်းဒီတနေ့အငယ်ကတော့မကြားဘူးအကြီးတွေကထုနေတယ
်ပြီးခဲ့တဲ့ရက်ပိုင်းတွေကတိုက်ပွဲပြင်းထန်ဖြစ်ပေါ်ခဲ့တာကြောင့်ရတဲ့တော်မျိုးပေါ်ကိုထွက်ပြေးလာကြတဲ့စစ်ဆောင်စခန်းတွေကိုလည်းဒီကနေ့မနက်ပိုင်းမှာတပ်မတော်ဘက်ကဝင်ရောက်စစ်ဆေးတာတွေလုပ်နေတယ်လို့စစ်ဆောင်ကူညီရေးဖွဲ့ကကိုဘက်ကာကပြောပါတယ
်မျိုးပေါ်မှာနေရာရောက်ကပြီးပြီးကတော့ဟိုကအပေါင်းလေးမိသားစုတွေပြောခဲ့ကြရတာတော့ဟိုမနက်ဒီနေ့မနက်9နာရီ10မိနစ်လောက်ကစပြီးတော့သူတို့မျိုးတဲကိုဝင်နေတော့เนาะအဲဟိုဝတ်စုံပြင်းနဲ့ယူနီဖောင်းပြင်းနဲ့တန်းတန်းအင်အားပြင်းနဲ့အဝင်ပြီးတော့အဲ့ဒီဟိုဟာအလိုတော်ပြည့်ကျောင်းသားမှာတစ်ဖွဲအဲ့မှာမြို့အဝင်ထွက်တယ်ဆက်တယ်နောက်ပြီးတော့စစ်စစ်ဆောင်စခန်းဟိုဟာဟိုဟာရွှေပါရမီကျောင်းရယ်နောက်ပြီးတော့ဒညဝတီကျောင်းရယ်သူတို့ဝင်ပြီးတော့ဆက်တယ်လို့ပြောရယ်လေ
ရခိုင်မြောက်ပိုင်းနဲ့ရှင်းပြနေပလောဝါမြို့နယ်တွေမှာတိုက်ပွဲဖြစ်ပေါ်နေတာနဲ့ပတ်သက်ပြီးမေးမြန်းဖို့တပ်မတော်သတင်းမှန်ပြန်ကြားရေးဖွင့်နေအနောက်ပိုင်းတိုင်းစစ်ထံနယ်ချုပ်ပြောခွင့်ရဘူမွန်ကြီးဝင်းစောဦးတို့ကို VOA ကဆက်တွေ့ခဲ့ပေမဲ့လည်းဖုန်းလက်ခံဖြစ်ဆိုခဲ့ခြင်းမရှိပါဘူးရခိုင်ပြည်နယ်တွင်းမှာစုရတက်နဲ့အေပွေးတို့ပြန်လည်ထုစစ်တွေနဲ့တိုက်ပွဲဖြစ်ပေါ်နေတာတွေကြောင့်ဒေသခံကြေးရွာသားတွေဟာလည်းအိုးအိမ်ဆုံးခွာပြီးဘေးလက်ရာကိုထွက်ပြေးနေကြရတာလည်းဖြစ်ပါတယ်ခင်ဗျာ